မြန်မာနိုင်ငံမှာရောက်ရှိနေတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဟောင်းမက်ဒလင်းအော့ဘရိုက်ဟာဒီကနေ့ရန်ကုန်မြို့မှာလူမှုအခြေပြုအဖွဲ့အစည်းတွေတိုင်းရင်းသားခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပါတယ်။ဗီဒါနိုင်ငံတိဆောက်ရေးသင်တန်းကျောင်းနိုင်ငံရေးသိပ်ပံသင်တန်းကျောင်းနဲ့လောကအလင်းပညာဒါနအဖွဲ့တွေကတာဝန်ရှိသူတွေနဲ့နိုင်ငံသားရေးဝန်ကြီးဟောင်းအော့ဘရိုက်တို့တွေ့ဆုံခဲ့တာဖြစ်ပါတယ်။ရန်ကုန်မြို့ကချန်ထရီယန်ဟိုတယ်မှာတွေ့ဆုံခဲ့တာမှာအမေရိကန်အစိုးရရဲ့နိုင်ငံတကာဖွံ့ဖြိုးမှုအထောက်အပံ့တွေပေးနေတဲ့ USAID ကတာဝန်ရှိသူတွေလည်းပါတယ်လို့တွေ့ဆုံခဲ့တဲ့ဗီဒါနိုင်ငံတိဆောက်ရေးသင်တန်းကျောင်းကကိုမျိုးရန်အောင်သိန်းက VOA မြန်မာပိုင်းကိုပြောပါတယ်။2015ခုနှစ်ရွေးကောက်ပွဲကိုလူမှုအဖွဲ့အစည်းတွေအနေနဲ့လေ့လာဆောင်ကြည့်ရေးကိစ္စ၊ဖွဲ့စည်းပုံဥပဒေပြင်ဆင်ရေးကိစ္စ၊လူ့အခွင့်အရေးနဲ့အသွင်ကူးပြောင်းရေးလုပ်ငန်းတွေကိစ္စတွေကိုအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဟောင်းကမေးမြန်းခဲ့တယ်လို့ကိုမျိုးရန်အောင်သိန်းကပြောပါတယ်။အခုလိုမျိုးလူမှုအခြေပြုအဖွဲ့တွေနဲ့တွေ့ဆုံပြီးမှတော့ဒီနိုင်ငံသားရဲ့ဝန်ကြီးဟောင်းအော့ဘရိုက်ဟာတိုင်းရင်းသားနိုင်ငံရေးအဖွဲ့အစည်းကခေါင်းဆောင်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။သူရဲ့ခီးစဉ်တွင်မှအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်နဲ့လည်းတွေ့ဆုံဖို့ရှိပါတယ်။ဇွန်လ4ရက်နေ့အင်္ဂါနေ့ကျရင်တော့ရန်ကုန်မြို့ American Center မှာ American နိုင်ငံသားရေးဝန်ကြီးဟောင်းမက်ဒလင်းအော့ဘရိုက်ဟာမိန့်ခွန်းပြောကြားဖို့အစီအစဉ်ရှိပါတယ်ရှင်။